ရုရှားမှာ COVID-19 ကူးစက်ခံရမှုရှိမရှိစမ်းသပ်ဆွေးနွေးမှုတွေတုံ့ပြန်လှုပ်ဆောင်ဖို့သမ္မတဗလာဒီမီယာပူတင်ကအစိုးရတာဝန်ရှိသူတွေကိုတောက်ကြံနေမှာပြောကြားလိုက်ပါတယ်။အခုလိုစမ်းသပ်ဆွေးနွေးမှုတွေတိုးလှုပ်ခန့်နေတဲ့နိုင်ငံတွင်းဒီကာယောဂအခြေအနေဟာတည်ငြိမ်နေပြီလို့လည်းပြောပါတယ်။ရုရှားဟာအခုဆိုရင်ကမ္ဘာမှာအမေရိကန်ပြည်ရင်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးအကူးစက်ခံရသူ3000ကျော်နဲ့ဒုတိယအများဆုံးဖြစ်လာနေတာပါ။ရုရှားမှာမကြာခင်ရက်ပိုင်းတွေအတွင်းနေ့စဉ်လိုလိုယောဂအကူးစက်ခံရသူအခြေအတွက်တဖြည်းဖြည်းကျဆင်းလာနေတာကြောင့်အခြေအနေတည်ငြိမ်နေတယ်လို့ပြောလို့ရကြောင်းအစိုးရအဖွဲ့အစည်းအဝေးမှာသမ္မတပူတင်ကပြောတာပါ။ဒါပြန်ဒီယောဂပိုးရှိမရှိစမ်းသပ်မှုတွေတိတိတသားတိုးမြှင့်လှုပ်ဆောင်နေတဲ့ကြားကအခုလိုအကူးစက်ခံရသူအခြေအတွက်ကျဆင်းနေတာလို့လည်းပြောပါတယ်။